ကျူဘာကဂေါ်ဒနာမိုစစ်အကျဉ်းထောင်ထဲမှာအမေရိကန်နိုင်ငံကဖမ်းဆီးထားတဲ့အာဖဂန်နစ္စတန်အကျဉ်းသား၄ယောက်ကိုပြန်လွှတ်ပေးလိုက်ပါတယ်။နောက်ကြောင်းအချက်လက်ရှင်းလင်းတဲ့အကျဉ်းသားတွေကိုပြန်လွှတ်ပေးလိုက်တာဟာအာဖဂန်နစ္စတန်အစိုးရရဲ့သမ္မတအသစ်အရှရာဖ်ဂန်နီကိုယုံကြည်မှုရှိတယ်ဆိုတဲ့အကြောင်းသက်သေပြတဲ့အနေနဲ့လည်းဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ်။ခုပြန်လွှတ်လိုက်တဲ့အကျဉ်းသားတွေကိုလူသားချင်းထောက်ထားမှုရစေဖို့ဒါမှမဟုတ်သူတို့ကြောင့်ဖြစ်ကောင်းဖြစ်နိုင်မယ့်အနေအထားကိုအာဖဂန်နစ္စတန်အစိုးရကကင်တွဲနှိမ်နှင်းနိုင်တယ်ဆိုတာကိုအပြည့်အဝယုံကြည်မှုရှိတယ်လို့အာဖဂန်နစ္စတန်ကာဘူးမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဂူလာပိုင်းမှာဝူရူဂွေးနိုင်ငံမှာဒုက္ခသည်အဖြစ်အခြေချနိုင်အောင်ပြန်လွှတ်ပေးခဲ့တဲ့အကျဉ်းသား6ယောက်အပါအဝင်ဒီနှစ်ထဲမှာအကျဉ်းသားတချို့ကိုအမေရိကန်နိုင်ငံကပြန်လွှတ်ပေးခဲ့ပါတယ်။2009ခုနှစ်ကအမေရိကန်သမ္မတဘရက်အိုဘားမားတာဝန်ဆယူခဲ့ခြင်းကဂွာတနာမိုအကျဉ်းထောင်ထဲမှာအကျဉ်းသား242ယောက်ရှိခဲ့ပေမဲ့ခုလက်ရှိချိန်မှာတော့အကျဉ်းသားစုစုပေါင်း132ယောက်ပဲကျန်ရှိပါတယ်။ဒီဂွာတနာမိုအကျဉ်းထောင်ကိုအမေရိကန်ပြည်ထောင်စုကိုအကြမ်းဖက်သမားတွေတိုက်ခိုက်ခဲ့လို့လူ3000လောက်သေဆုံးခဲ့ရပြီးလေးလကြာ2002ခုနှစ်ကစပြီးတော့ဖွင့်လှစ်ခဲ့ပြီးဒီအကျဉ်းထောင်ကိုကြမ်းတမ်းနဲ့စုံစမ်းစစ်ဆေးရေးနည်းစနစ်တွေနဲ့အတူတရားရုံးစစ်ဆေးမှုမလုပ်ဘဲအကျဉ်းသားတွေကိုဖမ်းဆီးထားတဲ့အချက်တွေကြောင့်လူခွင့်ရေးအတွက်ဆောင်ရွက်နေသူတွေကရှုံချဝေဖန်မှုတွေလုပ်နေတာလည်းဖြစ်ပါတယ်